ဇူလိုင်လနောက်ဆုံးပတ်မှာအခြေခံပြည်များကျောင်းတွေပြန်ဖွင့်တော့မှာဖြစ်တာကြောင့်ကျောင်းတွေမှာခိုလုံနေကြတဲ့ရခိုင်ပြည်နယ်ကဒုက္ခသည်တွေကိုယာယီတဲတွေစီစဉ်ပြီးပြောင်းရွှေ့ပေးဖို့စီစဉ်နေတဲ့အကြောင်းကိုပြောပြချင်ပါတယ်။ကျွန်မအင်တနာထွန်းပါ။ရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့တိုက်ပွဲတွေပဋိပက္ခတွေကြောင့်ဘီလိုရာကိုရှစ်ပြောင်းလာတဲ့ဒေသခံတွေကိုအခြေခံပြည်များကျောင်းတွေမှာနေရာချထားတာလည်းရှိပါတယ်။ဒါပေမဲ့ဒီလဇူလိုင်လ21ရက်နေ့မှာကျောင်းတွေပြန်ဖွင့်တော့မှာဖြစ်တဲ့အတွက်စီပေးချောင်ဒုက္ခသည်တွေကိုပြောင်းရွှေ့ပေးဖို့အစီအစဉ်နေရပါတယ်။စာတင်ကျောင်းတွေကနေရွှေ့ပြောင်းပေးရမယ့်ဒုက္ခသည်အရေးအတွက်ဟာရခိုင်တပင်းနယ်လုံးဝ 9,000 ကျော်ရှိတယ်လို့လည်းရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးကခန့်မှန်းထားပါတယ်။အများစုကတော့ကြောက်တော်နဲ့ရတိတော်မျိုးနွယ်တွေကစာတင်ကျောင်းတွေမှာခိုလုံနေကြတာလို့လည်း REC အတွင်းရေးမှူးဦးစိုးစောထွန်းကပြောပါတယ်
။လောလောဆယ်ဒီရတိတော်မျိုးနွယ်နဲ့ကြောက်တော်ပြည်နယ်မှာရှိတဲ့စာပင်ကျောင်းမှာသိခိုနေကြတဲ့စီးပွားချောင်းတွေအတွက်ကိုဒီမျိုးနေစီတာမျိုးခင်အဖွဲ့အစည်းတွေနဲ့အရင်လူရှင်တွေပူးပေါင်းပြီးတော့မှအကြိုက်ကြီးဖြစ်နေဆောင်လုပ်နေကြပါတယ်။ဆိုတော့သူတို့ဒီလာနေတော့ဆိုလို့ရှိရင်တော့တော်တော်များပြီးပြီးကိုပြီးပြီးတော့မှနေရာပြောင်းရွှေ့ချနိုင်ဖို့အခြေအနေရှိနေပါတယ်။အဲဒါပေမဲ့ဒီစီးပွားချောင်းတွေအရင်အတွက်အကုန်မှုတက်စုတဲ့အကုန်လုံးကတော့အစီအစဉ်ရှိမှတည်ပြီပေါ့နော်။ဒါပေမဲ့အနေကျန်လို့ရှိနေတဲ့အနေနဲ့တော့ဝေးချင်လို့ပြောပါလိမ့်ဗျာ။ဒီအနေနဲ့တော့ဒီစီးပွားချောင်းတွေအတွက်ကိုကြတော့ပုံကြောင်းတွေမှာနေရာချတာလို့လုပ်မယ်။အဲပြီးလို့ရှိရင်တခြားစီးပွားချောင်းတွေမှာလည်းပဲနေရာရနိုင်မှုနေထိုင်တွေရှိမရှိကိုပြင်နေနေနေနေကြမယ်ဆိုပြီးတော့မှသိရပါလိမ့်ရ
။စာပင်ကျောင်းတွေကနေပြောင်းရွှေ့ကြရမယ်ဒုက္ခတဲတွေအားလုံးတွေကခန့်မှန်းခြေ80ရာခိုင်နှုန်းလောက်ကိုယာယီတဲတွေနဲ့ထားနိုင်ဖို့ရရှိတဲ့အလှူငွေတွေနဲ့စီစဉ်နေတယ်လို့လည်းပြောပါရယ်။မိသားစု800ဝန်းကျင်လောက်နေထိုင်နိုင်မဲ့ယာယီစခန်းတွေမှာကျမကြီးအတွက်စင်ခုံမှုတွေကတော့ရှိနေတော့မယ်လို့လည်းဦးစိုးစိုးထွန်းကပြောပါတယ
်။မကြသူဝင်တစ်ခုနဲ့တစ်ခုနဲ့ကြားထင်းမှာဆိုဒီဆက်စင်းဖြစ်ဖို့အတွက်ဒီကမျိုးတွေပေါ့နော်။ဒါပေမဲ့ဒီစစ်စစ်ဆက်တာမရှိဘူး။အဲနောက်ပြီးတော့တခါမိသားစုတစုသာနေထိုင်ဖို့အတွက်အဲဒီအခဲဒီအခြေဝန်ကလည်းပဲအရင်ကနေပနေတယ်ပေါ့နော်။ဟိုကျင့်ကျက်တွေပေါ့ဗျာအခင်းကသူတို့ကရှင်ဝင်လေးမရှိနေဘူး။ဒီဘောလိုနေရာဒီမှာလည်းဖြစ်နေတယ်။ဆိုတော့ဒီကဲကိုအဝင်ရှင်နဲ့ပတ်သက်ပြီးတော့မှာတော်တော်ဆယ်သူတို့မှာဘလို့ပုံစံမျိုးတွေနဲ့အဲဒီတိကျမလေးပေါ့နော်။ဒီမှာဒါနဲ့ပတ်သက်ပြီးတော့အစီအစဉ်ဆင်းရတာတော့မရှိဘူးနေပြတာကိုတွေ့ရပါလေကွာ
။ယာယီတဲတွေကိုဘုံကြီးချောင်းဝင်းကမြေလွတ်တင်နဲ့ကြေးရွာပိုင်းမြေလွတ်တင်မှာဆောက်ကြတာဖြစ်ပါတယ်။ဒီဒုက္ခသည်စခန်းတွေမှာကျန်းမာရေးဆောင်ရှောက်မှုတွေကတော့လိုအပ်နေဆဲဖြစ်တယ်လို့အခုလိုမိုးရသည့်ကာလမှာယာတီတုတ်ကွေးဖြစ်တာအေးမီချားနာတာတွေအတော်လေးတွေ့နေရတယ်လို့ဒုက္ခသည်စခန်းတွေကနေသိရပါတယ်။မင်းပြမြို့နယ်မှာတော့စာတင်ချောင်းတွေမှာခိုလုံနေကြတဲ့ဒုက္ခသည်တွေကိုဘုံကြီးချောင်းတွေနဲ့မြေလွတ်တွေမှာယာယီတဲတွေဆောက်ပြီးပြောင်းရွှေ့ထားပြီးဖြစ်တယ်လို့တင်ဟကံလက်ယခိတအဖွဲ့ရဲ့ဥက္ကဋ္ဌဦးအန်ပါကြီးကပြောပါတယ
်ကျွန်တော်တို့မင်းပြမြို့နယ်မှာတော့စာတင်ကျောင်းတွေမှာနေရတဲ့ဒုက္ခတွေကတော့မရှိတော့ဘူးခင်ဗျာဒီကျောင်းရဲ့ပြီးလို့ရှိရင်စီးဆက်ရာပေါ်မြေခွက်တွေမှာအဆောင်တွေထောက်လိုက်ကြတယ်ခင်ဗျာအကုန်လုံးယာယီတဲတွေထောက်လိုက်ကြတယ်ခင်ဗျာ
မင်းပြမြို့နယ်မှာဒုက္ခသည်စခန်း9ခုရှိပြီးတော့ဒုက္ခသည်အရေအတွက်က2500ကျော်ရှိပါတယ် REC ကနောက်ဆုံးကောက်ယူထားတဲ့စာရင်းတွေအကြားရခိုင်ပြည်နယ်12မြို့နယ်မှာစစ်ဆောင်စခန်းစုစုပေါင်းက148ခုရှိပြီးတော့နေရွှန့်ခွာထွက်ပြေးလာကြတဲ့ဒုက္ခသည်တွေနဲ့တပ်မတော်ကနေမြေရှင်းလင်းတာကြောင့်ယာယီနေရွှန့်ခွာထွက်ပြေးလာကြရသူအရေအတွက်က2000ကျော်ရှိနေပါတယ်ရှင်။ကျွန်မအင်တနာထုံးမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။